Welcome to the Voice of America in Burmese.
မင်္ဂလာရှိရမနေ့ခင်ဗျာသောရရှင်နေစိတ်လက်ကြည်သာရှိကြပါစေခင်ဗျာ VOA အမေရိကန်တန်ရဲ့2019ခုနှစ်ဩဂုတ်လ19ရက်တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40-48တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျမခွန်ညိုပါတနင်္လာနေ့မနေ့ခင်းနားဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့ရိုဟင်ဂျာတွေနေရာပြန်ရေးအချိန်မရွေးပြန်စားနိုင်တယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောပါတယ်အမေရိကန်မြန်မာကုန်သွယ်စီးပွားဆက်ဆံရေးမြင့်တင်ဖို့အတွက်ဆွေးနွေးကြဖို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာပေးသွားပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာရှမ်းပြည်နယ်မြောက်ပိုင်းကစီးရေးမငြိမ်မသက်မှုတွေဟာငြင်းငြင်းရေးကိုအနှောက်အယှက်ဖြစ်စေတယ်လို့ NLD ပါတီကပြောပါတယ်
ငြိမ်းချမ်းရေးကကျွန်တော်တို့မြင်ပါလားပါအဲ့တော့တိုက်ခိုက်မှုတွေကဘယ်ဘက်ကပဲလုပ်လို့ကျွန်တော်တို့ကဒီဟာဒါမှမဟုတ်တက်ပါဘူး
NLD ပါတီပြောခွင့်ရကပြောကြားသွားတာပါသတင်းလေးပြီးမှနားဆင်ရပါမယ်ဒီအကြောင်းနဲ့တူမြန်မာရေးရာဆွေးနွေးကံမြန်မာပြည်မှပေးစာများပြည်တွင်းသတင်းသုံးသပ်ချက်နဲ့ကဘာဒေါ်လာထူးခြားစံပြသတင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးအောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်ခွာညိုနဲ့မတ်အင်ဂျင်နိုင်တို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့မှာမနေ့ကမင်္ဂလာဆောင်တစ်ခုကိုအသေးခံဘုံးခွဲတိုက်ခိုက်ခဲ့တာမှာသေဆုံးသူအရေအတွက်63ယောက်ထက်မနည်းတိုးလာနေပြီးတော့183ယောက်ဒဏ်ရာရသွားတဲ့အကြောင်းအာဖဂန်ပြည်ထရေးဝန်ကြီးဌာနပြောခွင့်ရနတ်စတ်ယာဟီမီကမနေ့အစောပိုင်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အာဖဂန်မှာရှိတဲ့ IS အစ္စလာမစ်အစိုးရအဖွဲ့အစည်းကဒီတိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ပြောပါတယ်။ထိခိုက်သေးဆုံးသူအများစုဟာရှီယာဟာရာဇာလူနည်းစုဝင်တွေဖြစ်ကြပြီးအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့ဆိုပါတယ်။အခုလိုမင်္ဂလာဆောင်ခန္ဓာကိုအသေးခံဘုံခွဲတိုက်ခိုက်တာဟာအာဖဂန်မှာရှိတဲ့ရှီယာမျိုးနွယ်စုတွေအပေါ်ရက်စက်တဲ့လုပ်ရဖြစ်တဲ့အကြောင်းရန်ကားမှုဖြစ်ပြီးတရေဘောကြောင့်လည်းအကြမ်းဖက်မှုလည်းဖြစ်တယ်လို့အာဖဂန်နိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အကြီးအကဲတာရာမီချီယာမာမိုတိုကပြောပါတယ်။ဒါပြင်အာဖဂန်စတန်နိုင်ငံဆိုင်ရာအမေရိကန်သံအမတ်ကလည်းဒီတိုက်ခိုက်မှုဟာအလွန်ကိုရုပ်မှရိုင်းဆိုင်တဲ့လုပ်ရဖြစ်တယ်ဆိုပြီး Twitter ကနေပြစ်တင်လိုက်သလိုအာဖဂန်သမ္မတဟာမစ်ခါဆိုင်ကလည်းဒါဟာလူမဆန်တဲ့လုပ်ရဖြစ်တယ်လို့ပြောပါတယ်ရှင်
။ဟောင်ကောင်ကထောင်ပေါင်းများစွာသောအစိုးရစန့်ကျင်စန္ဒပြသူတွေဟာတနင်္ဂနွေနေ့က17ပတ်မြောက်စန္ဒပြပွဲဖြစ်လမ်းမတွေပေါ်မှာငြိမ်းချမ်းစွာခြိတက်ဆူဝေးစန္ဒပြခဲ့ကြပါတယ်။မိုးတွေအကြီးကျယ်ရွာနေတာကိုမမှုပဲလမ်းမတွေပေါ်မှာထောင်ပေါင်းများစွာသောလူစုလူဝေးကြီးရဲ့စန္ဒပြမှုဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်နေတဲ့ဟောင်ကောင်အပေါ်တရုတ်အစိုးရရဲ့ချုပ်ကိုင်မှုရော့ကြရေးရည်ရွယ်ချက်နဲ့စန္ဒပြလှုပ်ရှားမှုကိုဟောင်ကောင်ပြည်သူတွေရဲ့ဆက်လက်ထောက်ခံမှုကြေကြေပြန့်ပြန့်ရရှိနေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။နေရာဒီကာလတစ်လျှောက်လုံးဆန္ဒပြပွဲတွေကိုဦးဆောင်စီစဉ်ခဲ့တဲ့ Civil Human Rights Front အဖွဲ့ကတနင်္ဂနွေနေ့ကဆန္ဒပြပွဲကိုစင်ကြေတုံတရားရှိတဲ့အကြမ်းမဖက်တဲ့ဆန္ဒပြပွဲဖြစ်ဖို့တောင်းဆိုခဲ့ကြတာပါ။အရင်ကတောက်ကြစနေနေ့တွေမှာဖြစ်ခဲ့တဲ့ဆန္ဒပြပွဲတွေမှာလမ်းမတွေပေါ်မှာဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့တွေအပြန်အလှန်ထိတိုက်တွေ့ခဲ့ကြသလိုလေရင်ခီးစဉ်ပေါင်းတထောင်နီးပါးဖြတ်သိမ်းခဲ့ရတဲ့ပြီးခဲ့တဲ့သတင်းပတ်ကဟောင်ကောင်နိုင်ငံတကာလေဆိပ်မှာနှစ်ရက်ကြာဆန္ဒပြပွဲတွေကိုပြုလုပ်ခဲ့ကြပါတယ်ရှင်
။စပိန်ကစားရေးရရင် Open Arms ကဘေးကင်းလုံခြုံမှုရှိရှိနဲ့ကန့်ကတ်နိုင်ဖို့အပူတပြင်းစ조사နေတဲ့အချိန်မှာပဲကယ်ဆယ်ထားတဲ့ရွှေပြောင်းအခြေချသူတွေကအများအပြားဟာကယ်ဆယ်ရေးရရင်ပေါ်ကနေမြေထဲပင်လယ်ထဲကိုတနင်္ဂနွေနေ့ကခုန်ချလိုက်ကြပါတယ်။ရွှေပြောင်းအခြေချသူတွေကပင်လယ်ထဲကိုခုန်ချပြီးအီတလီနိုင်ငံလမ်ပီဒူစာကျွန်းစီကိုကူတည်ပြီးတော့ရေကူးသွားကြတာပါ Open Arms ရင်ဘော်ကဝန်ထမ်းတွေကပင်လယ်ထဲကိုခုံချခဲ့ကြပြီးရွှေပြောင်းအခြေချသူတွေကိုတင်ပေါ်ပေါ်ပြန်ပြီးတော့ခေါ်ယူဆက်တင်ခဲ့ကြပါတယ်သဘောထားပြင်ထန်တဲ့အီတလီပြည်ထရေးဝန်ကြီးမာတီယိုဆာဗီနီကရွှေပြောင်းအခြေချသူ109ဦးကိုကယ်ဆယ်လာတဲ့ Open Arms ရရင်ကိုကန့်ကတ်ခွင့်ပေးဖို့ခါခါတီတီညင်ပေးထားတာကြောင့်ဒီတင်ပေါ်ကအီတလီနိုင်ငံလမ်ပီဒူစာကမ်းလွန်မှာကြောက်ချထားရတာပါရွှေပြောင်းအခြေချသူတွေကိုတင်ဆောင်တဲ့ Open Arms ရရင်ကပင်လယ်ထဲမှာ18ရက်ကြာမြင့်နေပါပြီနိုင်ငံတကာဥပဒေတွေအရတော့ပင်လယ်ထဲမှာ
ဒီမော့ဂျီဘရော့တာအနာပိုင်တို့ကပယ်ချလိုက်ပြီးနောက်မှာတော့တနင်္ဂနွေနေ့မှာသူတို့ဒီမော့ဂျီဘရော့တာကနေထွက်ခွာနိုင်မယ်လို့ခမန်းထားကြောင်းအီရန်ကပြောဆိုထားပါတယ်။ဒါပေမဲ့ဒီဂရစ်ဝမ်ယူနန်တင်ဒီမော့ဂျီကဘဲကိုဥတီခုံမောင်းလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သူတို့ယူနန်တင်ဒီမော့ဂျီဘရော့တာကနေတနင်္ဂနွေညမှာထွက်ခွာဖို့ရှိနေကြောင်းနဲ့လိုအပ်တဲ့အကူအညီပေးဖို့အ ဒီမိုကရေစီအစိုးရကတုံးစံတန်ဖိုးရှိတဲ့ရေနံစိမ့်စီပေပါပေါင်းနှစ်တက်သမတက်တန်းတင်ဆောင်လာတဲ့ရေနံတင်သင်းမော့အတွက်လုံခြုံရေးယူဖို့အီရန်ရေတက်တပ်ဖွဲ့ကိုဆင်လွတ်ဖို့ဆင်သစ်ရှိကြောင်းအီရန်အစိုးရကပြောဆိုထားပေမဲ့ဒီသင်းမော့ကဘယ်ကိုဥတီခုံမောင်းမလဲဆိုတာကိုတော့မပြောပါဘူး။အီရန်ကအာဒီယန်ဒါရာဒါယယ်နပ်အာဒီယန် ဒါယာတင်လို့နာမည်ပေးလိုက်တဲ့နာမည်ပြောင်းပြီးပေးလိုက်တဲ့ဂရိတ်ဝမ်လို့ခေါ်တဲ့ရေနံတင်သင်းမော့ကြီးကိုတော့ပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့တုန်းကဒစ်တင်ရဲ့ပိုင်နက်တစ်ခုဖြစ်တဲ့ဂျီဘရော့တာမှာဖမ်းဆီးခဲ့တာဖြစ်ပါတယ်ရှင်။ VOA American တိုင်းမနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက် 6:00နာရီကနေ9:00နာရီထိလိုင်းဒိုမီတာ24kHz 12.3 ညလိုင်းဒိုမီတာ50kHz 13.3 ညလိုင်းဒိοမီတာ950kHz 98.9 နဲ့လိုင်းဒိုမီတာ190kHz 105.9ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOAရဲ့တင်းလာနေမနက်ခင်သတင်းတွေကိုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ပြောပြပေးနေပါတယ်ရှင်။ Bangladesh နိုင်ငံမှာခိုးလုံနေရတဲ့ရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေးအချိန်မရွေးပြန်ဆနိုင်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဌာနအတွင်းဝင်ရှာဟီဒူဟက်ကတနင်္ဂနွေနေ့ကဆွေးနွေးပွဲမှာပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြကြပါတယ်။ရိုဟင်ဂျာတွေဌာနပြန်ရေးလုပ်ငန်းစဉ်ဟာဩဂုတ်လ22ရက်မှာစမယ်လို့ရိုက်တာသတင်းအေဂျင်စီကပြီးခဲ့တဲ့ကြာသပတေး ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ to Jodagava. Rohingya Pripaka, she said, Toyame, Nilansure, Kangzine, Red and Green, Tudetana, Sandaga, Usan, Pulo de Sunuwema, Bangladesh Nangan Jai, a drewing at Kulu Jogera Pipare, Yamane, Bangladesh Duga, Lame Ogula, Nesaniama, Rohingya Ritani, Janipian Savu, Vodu Tajan, right at Ringa, Jada Rini Runga, Pioja. ပေါ်ပြခဲ့ပါတယ်မြန်မာနိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့မြန်မာဘက်ကအတီးပြူထားတဲ့ဒုက္ခတွေတုံးထောင်900ကျော်ရှိပြီးအခုလ23ရက်မှာစတင်ဖို့သဘောတူထားတယ်လို့အတီးပြူထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခတွေ2000နှစ်ထောင်ကျော်ရဲ့အမည်အစင်းတွေကိုမြန်မာဘက်ကပို့ထားတဲ့အထက်မှာမြန်မာဘက်က3000900ကျော်ကိုသာအတီးပြူထားသေးတာဖြစ်ပါတယ်မြန်မာဘက်ကတော့ထွက်ပြေးသ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ကလူခွင့်ရေးအဖွဲ့စုစုပေါင်း10ဘွဲကနေဩဂုတ်လ15ရက်နေ့ရက်စွဲနဲ့8ဖွင့်ပေးစာပြဖို့ခဲ့တယ်ပေါ့ပြဖို့ခဲ့ပါတယ်အဲ့ဒီစာထဲမှာတော့လူနည်းစုတိုင်းရင်းသားဒေသတွေမှာမြန်မာစစ်တပ်ကတိုင်းရင်းသားတွေပေါ်နှိမ်ပန်းနှိမ်ဆက်မှုတွေဆက်ပြီးကျူးလွန်နေတဲ့လုပ်ရက်တွေနိုင်ငံတော်ဝန်လုံးလွတ်လပ်စွာပြောဆိုခွင့်နဲ့စုဝေးခွင့်ကိုထိန်းချုပ်ထားတာစစ်တပ်အ စစ်တပ်မရှိဘဲအာဏာဆက်ပြီးရှိနေတာဆတဲ့အခြေအနေတွေကိုလက်ထောက်နိုင်ငံသားရေးဝင်ကြီးကိုထောက်ပြထားပါတယ်။ဒါပြင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးမစ်ရှင် မနီရှာစင်းရဲ့မြန်မာနဲ့ကုန်သွယ်ရေးတုံးမြင့်ဖို့တွားမဲ့ခီးစင်မှာစစ်တပ်နဲ့ဆက်ဆက်မှုရှိနေတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့တတိထားဖို့လူခွင့်ရေးအဖွဲ့တွေကစာထဲမှာဖော်ပြထားပါတယ်။အခုလိုမနီရှာစင်းရဲ့ခီးစင်အတွင်းမှာတော့မြန်မာအစိုးရအဖွဲ့ဝင်တွေထိတ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့မြေပညာဆိုင်ရာစွန့်ဦးတီထွင်သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာဆင်ရသားရက်ွက်တခုမှာမိကြီးကျယ်လောင်ပြီးလူထောင်ပေါင်းများစွာအိုအိမ်မဲ့သွားပါတယ်။တဲဘောင်းအလုံး950ကျော်လုံးဝလောင်ကျွမ်းသွားပြီးတဲအလုံးထောက်နေရပျက်စီးသွားတဲ့အကြောင်းကပ်ဘေးစီမံခန့်ခွဲမှုနဲ့ကယ်ဆယ်ရေးဆိုင်ရာအရာရှိကတင်းငွေနေမှာပြောပါတယ်။ဒီလျှက်စစ်အပါအဝင်ရေးပေါ်လိုအပ်ချက်တွေအတွက်အစိုးရကကြိုးစားဆောင်ရွက်ပေးနေတဲ့အကြောင
ဖိလစ်ပိုင်နိုင်ငံမှာနှစ်ထောင်ကျော်ပါဝင်ပြီးသူတို့ရဲ့ကလေးတွေကိုတပြိုင်တည်းနှုတ်ကြိုတိုက်ကြွေးခဲ့ကြပါတယ်။ဟာကပ်နာလို့အမည်ပေးထားတဲ့မိခင်နှုတ်ကြိုတိုက်ကြွေးရေးလှူရှားမှုကိုဖိလစ်ပိုင်နိုင်ငံမှာနှစ်စဉ်ကျင်းပနေတာပါ။ကမ္ဘာမိခင်နှုတ်ကြိုတိုက်ကြွေးရေးသတင်းပတ်ကာလအတွင်းကျင်းပတဲ့ဖိလစ်ပိုင်နိုင်ငံကနှစ်စဉ်လှူရှားမှုရဲ့ရည်ရွယ်ချက်ကတော့ကလ
တင်းနာနေမယ့်ကင်ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုမတ်ခွန်ညိုနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA
ပြည်ထောင်စုလမ်းမကြီးတခြားမှာဂျိုးကြားဂျိုးကြားတိုက်ခိုက်မှုတွေရက်ဆက်ဆိုသလိုဖြစ်နေပြီးမူးဆဲနေဆက်ကုံတွေကြီးလည်းရက်တန့်သွားပါတယ်ဒီအကြောင်းမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တိုင်ရင်သားလက်နက်ကိုင်၃ဘွဲ့နဲ့မြန်မာတပ်မတော်ကြားရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေစေပါမနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်မြောက်ပိုင်းကုတ်ခ MNDAA ကိုကန့် လက်နက်ကင် တပ်တို့ရဲ့ ညီနောင် မဟာမိတ်တွေ ဖြစ်နေ ဩဂုတ်လ 15 ရက်နေ့က မန္တလေး တိုင်း ပြင်းဥလွင် တပ်မတော် နှီးပညာ တက်ကသို့ အပါဝင် နေရာ 9 ခုကို တိုက်ခိုက်ခဲ့ရက စခဲ့တဲ့ တိုက်ပွဲတွေက အခုချိန်ထိ မပြီးသေးတာပါ လက်ရှိတိုက်ပွဲတွေက ငြင်းချမ်းရေး ဖြစ်စဉ်ကို အနှောက်အယှက် ဖြစ်တယ်လို့ အာနာယ အမျိုးသား ဒီမိုကရေစီ အဖွဲ့ချုပ် NLD ပါတီရဲ့ ပြောခွင့်ရ ဒေါက်တာ မျိုးညွန့်က တနင်း ကလေးနေ့မှာ ပြောဆိုလိုက်ပါတယ်
ငြိမ်းချမ်းရေးကျွန်တော်တို့မြင်ပါလာပါအဲ့တော့တိုက်ခိုက်မှုတွေကမြင်ဒေဘက်ကပဲလုံလို့ကျွန်တော်တို့ကကြီးဟာဒါမှမဟုတ်တက်ပါဘူးကျွန်တော်အထူးဖြင့်နိုင်ငံမှာရေရှည်တည်နှံ့နေငြိမ်းချမ်းရေးရရှိအောင်လို့ကြိုးစားနေပါတယ်ဒီလိုတိုက်ခိုက်မှုတွေပေါ်ထွက်လာခြင်းကျွန်တော်ငြိမ်းချမ်းရေးကိုရရှိအောင်လုပ်ပါတယ်မနေ့တနင်္ဂနွေနေ့ကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်တွ
ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ ကျွန်တော်တို့ကမန္တလေးမူဆယ်ပြည်တော်စုလမ်းမကြီးဘော်ကဒေသရီမှာဖြစ်နေတာပါမန္တလေးမူဆယ်ပြည်တော်စုလမ်းမကြီးဘော်ကအဓိကကြတဲ့ကုတ်တွင်းတရာအပါအဝင်အနည်းဆုံးတရာ၄စင်းပျက်စီးခဲ့ပြီးလမ်းခရီးမလုံးချုံတဲ့အခြေအနေကြောင့်ကုန်ကားတွေလည်းအသွားလာရှက်နေပါတယ်ကုန်စည်စည်းမှုမရှိတော့တာကြောင့်မူဆယ်နေဆက်ကုန်သွယ်ရေးကလည်းရှက်သွားတယ်လို့မူဆယ်ကုန်စည်တိုင်းလုပ်ငန်းရှင်ဆိုင်ခင်မောင
Yang ni yang wajib, jangan titinga, titi walang dijaro. Dijinya dua, ya dijin mahu. ဟုတ်ကဲ့ချားဟွာရတော့အချားကတားတွေကြတော့ပြတ်သွားတဲ့သဘောမျိုးသွားတော့ပေါ့ပြတ်သွားတယ်ဆိုတာကလည်းသူကခုံနေရတချို့အရှင်းဆုံးအတက်ခုံနေရအားလုံးအဲ့ဒီမှာပဲလမ်းမှာပဲရှုပ်ပြုံနေရတော့မြောက်ပိုင်းမှာမိအဖွဲ့ဝင်ညီနောင်သုံးဖွဲ့ဖြစ်တဲ့
MNDAA ကိုကလက်နက်ကင်တပ်တုံးကရဲ့အော်ဂုလ9ရက်နေ့တိုက်ခိုက်မှုအတွင်မှာတော့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတချို့သေဆုံးခဲ့ပါတယ်။တိုက်ပွဲတွေအတွင်းလန်ဒရာတချို့ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာမန္တလေးနောင်ချူလာရှိုလန့်ကဂုတ်တွင်းတရာ၊သိန်းညီကွန်းလုံး၊ချင်းရွှေဟော်လမ်းဘော်ကတရာအမှတ်
63တဲ့တရာအမှတ်64တို့ပျက်စီးနေတယ်လို့ဆက်လို့ရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။မြောက်ပိုင်းမဟာမိတ်၃ဘွဲ့ရဲ့စစ်စင်ရေးနဲ့အတူပဲခုရပိုင်းတွင်ရှမ်းပြည်မြောက်ပိုင်းမှာဖြစ်လာတဲ့စီပိပိခါတွေဟာမြမညီငယ်ရေးလုပ်ငန်းစဉ်အတွက်တော့ကြီးမားတဲ့စိန်ခေါ်မှုတစ်ရပ်ဖြစ်လာပါပြီ။ လက်ရှိညီငယ်ရေးလုပ်ငန်းတွေတုံ့ဆိုင်းနေသလိုပဲအနောက်ဘက်မှာဆိုရင်လေအေးအေးရခိုင်အဖွဲ့နဲ့တိုက်ပွဲတွေကြောင့်ဒေသမှာမတည်ငြိမ်မှုတွေရရှိနေပါတယ်။ညီငယ်ရေးဆောင်ရွက်နေချိန်မှာပဲအခုလိုမျိုးစီပိပိခါတွေပို့ပြီးတော့တင်းမာလာတာဘာကြောင့်မလဲ။လာမယ့်အင်္ဂါနေ့ည10:00လိုက်အစီအစဉ်မှာအဖြေရှာကြည့်အောင်ပါ။ပါဝင်ဆွေးနွေးမြန်းမြန်လို့လည်းသွားရှင်တွေအနေနဲ့ဗီဒီယိုမြန်မာပိုင်းက report ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးအဖြစ်ရှာကြမယ်သွားရှိနေကိုကြိုးစားပါတယ
်။အင်္ဂါည VOA တိုင်းရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာပြည်ရာဆွေးနွေးခန်းဖြစ်ပါတယ်။ဒီတစ်ပတ်မှာတော့အထူးအစီအစဉ်မှာမန္တလေးမြို့က140ကျော်တက်တန်းရှိရွှေနန်းတော်ကျောင်းကြီးကိုရှေ့မှုမပြတ်ပြုပြင်ထိန်းသိမ်းဖို့ကမ္ဘာအထိမ်းအမှတ်ရန်ပုံငွေအဖွဲ့ကပံ့ပိုးနေတယ်လို့အမေရိကန်နိုင်ငံကလည်းရန်ပုံငွေထောက်ပံ့နေပါတယ်။ရွှေကျောင်းပြုပြင်ထိန်းသိမ်းရေးကိုဘယ်လိုလှုပ်ဆောင်နေကြသလဲဆိုတာနဲ့ပတ်သက်လို့ဒေါခင်စိုးဝင်းရဲ့အထူးအစီအစဉ်ကိုနားဆင်ကြည့်အောင်ပါ။
ကုန်းပေါင်းမင်းကျက်ရဲ့နောက်ဆုံးမင်းတပါဖြစ်တဲ့ဘရင်တီဘောမင်းဟာဖခမဲတော်မင်းတော်မင်းတရားကြီးကိုရည်စူးပြီးတော့1888ခုနှစ်မှာဒီရွှေချောင်းလို့ခေါ်တဲ့ရွှေနန်းတော်ချောင်းကြီးကိုစောက်လို့တူတန်းခဲ့တာဖြစ်ပါတယ်။ဒီရွှေချောင်းတော်ကြီးဟာဆိုလို့ရှိရင်နှစ်ပေါင်း140ကျော်ကြာခဲ့ပြီဖြစ်တဲ့တကြောင်မလို့အမြဲတမ်းမှဆွေးမြေ့ပြီးတော့ဟောင်းနှုတ်နေပါပြီ။ဒီဆွေးမြေ့ဟောင်းနှုတ်နေတဲ့ဒီရွှေချောင်းတော်ကြီးကိုမြမလက်ရမူမေမပြတ်အောင်အမှုပညာလေးနဲ့လက်ရမပြတ်အောင်ထိမ့်သိမ်းဆောက်ရှောက်နေတဲ့လုပ်ငန်းတွေကိုဦးစတင်နေပါပြီ။ရွှေချောင်းပြည်ပင်ထိန်းသိမ်းရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိတ်ရှည်လက်ရှိလိုက်လံရှင်းပြသူကတော့ရွှေချောင်းပြည်ပင်ထိန်းသိမ်းရေးယုံစီမံကွက်ကဲသူလည်းဖြစ်စီမံကိန်းအင်ဂျင်နီယာလည်းဖြစ်တဲ့မတန်တာဖြူပါ
။ဒီအမေရိကန်အစိုးရနဲ့မြန်မာနိုင်ငံအစိုးရကြားမှာပေါ့နော်ဒီနှစ်နိုင်ငံရင်ကျေးမှုပေါ့နော်အပေါင်းဖလှယ်ရေးစီမံကိန်းတစ်ခုဖြစ်ပါတယ်။ဒီ2014ခုနှစ်ကနေစတင်ပြီးတော့ပေါ့နော်အမေရိကန်တပ်အမဲကြီးများရဲ့ဒီရင်ကျေးမှုထင်းထင်းရန်ပုံငွေပေါ့နော် Ambassador Fund for Cultural Preservation ကနေရန်ပုံငွေရရှိပြီးတော့ပေါ့နော်ဒီကမ္ဘာအမွေနှစ်အဆောက်အအုံများထင်းထင်းရန်ပုံငွေအဖွဲ့ WMF ကနေမှတာဝန်ယူပြီးတော့ဒီပြုပြင်ထင်းထင်းပါတယ်။ဒီမြန်မာနိုင်ငံအနေနဲ့ဆိုလို့ရှိရင်တော့ပေါ့နော်မန္တလေးတိုင်းဒေသကြီးအစိုးရရဲ့ဒီတာသနာရေးနဲ့ရင်ကျေးမှုဝန်ကြီးဌာနလက်အောက်မှာရှိရပါတော့။ရှီဟောင်းသူတေသနာနဲ့အမျိုးသားပြားရတဲ့ဦးစီးဌာနတို့နဲ့ပူးပေါင်းဆောင်ရွက်နေပါရှင့်
။ဟုတ်ပြီ။အဲဒီစီမံကိန်းကိုဘယ်တော့မှစပြီးဆောင်ရွက်တာပါလဲ
။အဲဒီစီမံကိန်းကို2014ခုနှစ်ကစပြီးဆောင်ရွက်ခဲ့ပါရှင
့်။မန္တလေးမြို့ကဝါရင်ဗဘုပညာရှင်ကြီးဦးကန့်ချွန်ကတော့ရွှေချောင်းကြီးပြည်ရင်ထိမ့်သိမ့်တဲ့နေရာမှာကျွမ်းသားဗဘုလက်ရာတွေကိုရှင်းမှုမပြတ်ထိမ့်သိမ့်နေတာတွေနဲ့ပတ်သက်လို့ခုလိုပြောပြပါတယ
်။ရှေးစရိုက်တွေလုတ်သွားတဲ့လက်ရာတွေလေပျောက်သွားတဲ့ဟာတွေနောက်ပြတ်သွားတဲ့ဟာတွေအဲ့ဒါတွေကိုဒီသူတို့ဒီလူအမေဘက်ပေးတဲ့ဓာတ်ပုံပေါ့လေဓာတ်ပုံပါလားအဲ့ဓာတ်ပုံနဲ့လည်းကြည့်ပြီးတော့ဒီနမူနာလေးပြန်ကူးယူတယ်တိုင်ပင်ရတယ်ဆွေးနွေးကြတယ်ပြောမှပုံကူးလို့ပြန်လိုအပ်တဲ့နဲ့ပြန်ထည့်ထားတာ
အဲ့တော့ဒီလူမျိုးလုပ်တဲ့အခါမှာရှင်းမှုမပြတ်အောင်ထိမ့်သိမ့်မှုရတယ်အရေးကြီးတယ်လေအဲ့ဆိုဆရာကြီးအဲ့လိုရှင်းမှုမပြတ်အောင်ထိမ့်သိမ့်နေနေရမှာဘလို့အခက်ခဲကြီးရှိတယ်ခုကခင်မီနီးပညာရေးနဲ့နိုင်ငံခြားလာပြီးတော့အကူအညီပေးတဲ့အခါမှာကိုကရှိနေတယ်ရှင်းဟိုအမှုပညာပေါ့နော်အဲ့အဲ့နှစ်ခုတစ်ခါစားတာဖြစ်ရလားရှင်
อ่ะဖြစ်ပါတယ်ဖြစ်ပါတယ်အခက်အခဲဖြစ်ရောအခုနီးပညာနဲ့တို့အကြံဉာဏ်ပေးတာနဲ့ပူပေါင်းလို့ရပါတယ
်ရွှေချောင်းပြည်ရင်ထိန်းသိမ်းရေးစီမံကိန်းရဲ့ကြီးကြပ်ရေးမှုဦးဝင်းတက်ကတော့က
ကိုယ်တိုင်ကိုကြစနစ်တကျပြည့်ရင်ထင်းထင်းရတာကိုဂုံယူပါတယ်တဲ့အာဂုံပါဒါလို့ဆိုတော့ကျွန်တော်တို့သွားတာလေဟွာဘောကံမော်ရီးယားစစ်ထိုင်အင်ဂျင်နီယာသူကကျွန်တော်နဲ့မင်းတွဲတယ်သူအန်ကာဝဲမှာလဲကျွန်တော်အဲ့လက်သွားထိုင်းအန်ကာဝဲကျွန်တော်အဲ့လိုသွားအဲ့ဒါပညာရှင်ကတူတာကျွန်တော်တို့လည်းအဲ့ကိုပြန်သွားသွားရင်လည်းဆိုအဲ့ရအတွေ့ကြုံနဲ့ဘုရှိကြောင့်ကိုကျွန်တော်တို့ကိုတီမာရှိ
ွဲရတဲ့လုပ်ငန်းတွေနဲ့ပတ်သက်လို့လည်းအခုလိုပြောပြပါတယ်
။သူနဲ့လောကရာပညာတော့မင်းဘူးရတာပေါ့။အထက်ထဲကတော့တော်တော်များများရှိတာရှိရဲ့ဆိုတာဘာဖြစ်လို့လဲဆိုတော့ကျွန်တော်အစ်စ်လောက်တာမဟုတ်ဘူး။အဟောင်းတော့ပို့လို့လည်းလို့တကယ်ရှိအောင်ငင်းပြတ်သွားမှာ။နံပါတ်1ဆိုရင်လည်းကျွန်တော်ပြတ်လို့ရှိရင်ကျွန်တော်စားလို့တဲ့ဟာသူ့တိုင်းရှိငင်းနဲ့သူမမူရင်းရဲ့ 100% မှာသူတို့ကသူတို့ကျန်တာ 100% လို့အဲ့မူရင်းရအောင်လုပ်တယ်ဒီမှာကျော်ရွေးပိုင်းကမင်းစီကန်ရှိဘူးစီကန်ရှိချင်းသူတို့လိုချင်တဲ့ဟောကျွန်တော်ရအောင်စောင့်စက်ဟောလောက်ပါငယ်တော့ရက်တော့နည်းကြတော့
ရှီဟောအဆောက်အုံလေးပြုပြင်ထင်းထင်းရတာစိတ်ရှည်ရတယ်လို့အန်ရဲကင်းကင်းနဲ့စိတ်ချဖို့လေလိုတယ်လို့ဆိုပါတယ
်အမ်စင်ပြီပါတယ်စင်ပြီတယ်ဆိုတာနည်းတော့အချိန်တော့ดูแลเลยมั้ยป่ะตนเราอถิ่นป่ะเนาะตรุปัญญาชินเนี่ยแล้วตูอลอจิตัวไม่ลงจ๋าอูตะพี่ๆจริงเนี่ยเนเนจริงชิงกันแล้วชิงกันแล้วจนเราดิหลีกะตะเส้น2เส้นส่วนคู่สุดเลยจริงดีด้วยเราฤทธิ์เปลี่ยนเส้นเนี่ยดีด้วยเปลี่ยนเส้นมาส่วนแล้วตรุก็เปลี่ยนเส้นตั้นภิยอโหลงขึ้นเนี่ยไอ้หลุดๆเนี่ยอูตูกูทีเนี่ยจะบาสันมาตัวตัวได้ดีแบบมาโต๊ะไก่เนี่ยหีนายเนี่ยป่ะตูเนี่ยอาจารย์เนี่ยชีลาส่วนเนี่ยตูตูอยากได้นักงานได้น้องได้เราฤทธิ์กูหลีกะก็ภ่นไปอ่ะပြန်ပြီးပြီးရှင်ဆိုဒီလေကားကိုပိတ်ပါပိတ်ပါဆိုလို့ရှိရင်တော့ပြပြနေတဲ့အချိန်မှာအန်တရယ်ဆိုတာတိုးလို့မရဘူးလေဒီကအဲ့တော့ပါပဲအဲ့တော့ကျွန်တော်တို့ကခုဒီအထူးကတော့စစ်တီဖြစ်ပေါ့အစစ်တီကကျွန်တော်ကပြင်ဆင်ရတာလဲ့ပါတယ်ဟိုအားလုံးရှင်းလာမှာနိုင်ငံတော်ဘက်ပြန်ရောက်ကြရှင
်ဟောင်းဒီစီးရီကိုခင်မီဤပညာနဲ့ပြုပြင်ထင်းထင်းရတဲ့အတွက်ရင်းရှင်းခံတဲ့အကျိုးအတွက်လည်းအားရကျေနပ်မိတယ်လို့ဆိုပါတယ
်တော့ဒိုင်းဒိုင်းတော့ချိန်ပေါ့ဒါအဲ့ပဲချိန်ကတချို့ကမပြီးသေးဘူးလားမပြီးသေးဘူးလားပေါ့ဒါကြီးအဲ့ဒါပဲတလားအာဒါပေမဲ့ဒီသူတို့လှုပ်ထားတဲ့ဟာကျွန်တော်တို့အထင်ပေါ့နော်ဒါကိုကဒီကဝန်ကြီးမဖောင်ရဲ့ဝန်ထမ်းရဲ့တော့မဟုတ်ဘူးသူတို့လှုပ်ထားတဲ့အမြင်နဲ့ဆိုတော့တကယ်နောက်ထပ်သူတို့လှုပ်ထားနှစ်ပေါင်းရှားကြောတိခံနိုင်တယ်ပေါ့
ဒီဝန်ထမ်းတော်ပေါ့နော်ဒီ19ရာစုနောင်ပိုင်းဒီလက်သမားအသက်ပညာအတိုင်းပြန်လဲပြုပြင်ထိန်းသိမ်းခြင်းရဲ့ဒီဝန်ထမ်းတော်နဲ့ပေါ့နော်ဆက်ဆက်နေတဲ့အမောမန်းတွေဒါတွေပေါ့နော်ဒေတာကန်တက္ကသိုလ်ကဒီကျန်းမာကျောင်းသူတွေနဲ့ပေါ့ကျန်းမာကျောင်းသူတွေရဲ့အင်အားနဲ့ပြန်လည်ပြုပြင်ထိန်းသိမ်းခြင်းလုပ်ငန်းတွေရယ်ပြီးလို့ရှိရင်ဒီပြည့်စီပြောက်ဆောင်သွားတယ်ပေါ့နော်ဒီပပုလက်ရတယ်ဒါတွေကိုပြန်လည်အစားထိုးတဲ့လုပ်ငန်းတွေဒီဝရဏာနဲ့ပေါ့နော်ထိဆက်နေတဲ့ဒီအုတ်လီကားတွေပေါ့နော်တရက်ကင်လီကားတွေကိုပြန်လည်ထိန်းသိမ်းခြင်းလုပ်ငန်းတွေဆောင်ရွက်နေပါရှင့်
အတရဒီရုပ်ခိတာအမတမ်းမှလက်ရလည်းမြောက်တယ်ပေါ့နော်တကယ်ကိုရှင်းအောင်ပြစ်စီပေါ့ဒီလိုမျိုးဟာတွေမပြောက်ပြတ်သွားအောင်တပည့်ကိုဘယ်လိုများထိမ့်ပိလဲ
ဟုတ်ကဲ့ဒီအခုဆိုလို့ရှိရင်ပေါ့နော်ဒီ project ရဲ့ဒီဒစိမ့်တစ်ပိုင်းနေနေပေါ့နော်ဒီ documentation ဆိုတဲ့ဒီမှတ်တမ်းမှတ်ရပြည့်စုံခြင်းလုပ်ငန်းတွေလုပ်ကြံရတယ်ပေါ့နော်အဲ့တော့ဒီတမီးတို့ဒီပြုပြင်တဲ့လုပ်ငန်းတွေမစတင်ရင်မှဒီရွှေကြောင်ကြီးမှာရှိတဲ့နေရန်ဘော်ကပေါ့နော်အမောမန်းတွေဒါတွေကိုတပ်ပုံမှတ်တမ်းနေပြီးလို့ရှိရင် laser scanning နေပြီးလို့ရှိရင်ဒီ autocad drawing နေတော့ပေါ့နော်ဒါတွေနဲ့မှတ်တမ်းတင်ပြီးတော့တင်ဆက်ထားပါတယ်ရှင့်
အဲ့တော့တခုပြောက်သွားရင်သိတာပါပေါ့နော
်ဟုတ်ကဲ့တမီးတို့မှာမှတ်တမ်းနေအားလုံးရှိတဲ့အတွက်ဒီပြောက်ဆောင်သွားခဲ့လို့ရှိရင်သိပါတယ်ရှင့်
အဲ့တော့အတုနဲ့အစ်စ်နဲ့ဘယ်လိုခွဲမလဲတကယ်လို့သူတို့ကအစ်စ်ကိုဖြုတ်ပြီးအတုကိုလက်တက်ထားမယ်ဆိုပါတော့
ဟုတ်ကဲ့အဲ့တကယ်ပေါ့နော်ဒီမူရင်းလက်ရမှာဆိုလို့ရှိရင်သူကဒီပေါ့နော်တစ်စေတယိုးကင်ထားတဲ့အတွက်ဒီမှာဟင်းသားပရားတွေပါတယ်ပြီးလို့ရှိရင်သူ့မှာဒီရွှေပေါ့နော်ရွှေပိန်းချထားတဲ့လက်ရည်တွေမြင်ရပါတယ်ဒီနောက်ပိုင်းအစားထိုးတဲ့အယုတ်ဒီမှာဆိုရင်တော့ဟင်းသားပရားလည်းမတွေ့ရတော့ဘူးဒီရွှေပိန်းချလက်ရည်လည်းမတွေ့ရတော့ပါဘူးရှင်ဟုတ်ကဲ့
အတရားဆိုရင်ကလေဒီမတမာလူတွေပေါ့လေရှီအောင်ကြည့်ပြီးရောင်းဝယ်တဲ့လူတွေပါလေပေါ့နော်လူလာပြီးတော့လူမလို့အောင်တမီးတို့လုံချုံရင်းအပိုင်းနေတယ်ဟောတမီးတို့ဘလို့တက်ဘလို့လွတ်ဆောင်ရထားတာရှိတယ
်ဟုတ်ကဲ့အဲ့ဒီထိန်းသိမ်းရေးအပိုင်းနေလဲဆိုလို့ရှင်တော့တမီးတို့ရဲ့ဒီ War Monument Sign ကတာဝန်ရှိရပေါ့နော်ဒီ Site Management နဲ့ပတ်သက်လို့ရှင်တော့ဒီသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနဒီရှီအောင်သူတွေတနာနဲ့အမျိုးသားပြတိုက်ရဲ့အမျိုးသားပြတိုက်ဦးစီးဌာနရဲ့လက်အောက်မှာပေါ့နော်ဒီစီမံခန့်ခွဲမှုအပိုင်းအတာဝန်ရှိပါတယ်ရှင်
အဲ့ဒီအတွင်းပိုင်းကြတော့အပြင်လောက်ပေါ့နော်ဟိုမွေးတံလေးတံမခံရတဲ့ခါကျသိမပြည့်စည်ပေါ့ဆိုတော့အတွင်းပိုင်းပြုပြင်သေးသေးရောလုပ်ဖို့ရှိပါလား
အဲ့ဒါကတော့ပေါ့နော်အနေဒီ funding ပေါ့နော်ဒီတမီးတို့ဒီ funding ရတဲ့ပုံမှာလည်းမူတည်တယ်အဲ့ဒါပြင်ကိုဒီရွှေချောင်းကြီးမှာလက်တလောကြုံတွေ့နေရတဲ့ဒီအကြီးဆုံးပြဿနာကြတမီးတို့အပြင်ဘက်တွေပေါ့နော်ဒီရာသီဥတုနဲ့တိုက်ရိုက်ထိတွေ့ရအပိုင်းနေဆိုတော့အဲ့ဒီအပြင်ဘက်တွေကိုပဲဦးစားပေးပြီးတော့လှုပ်ဆောင်ပြီးတော့ဆောင်ရွက်နေပါတယ်ဟုတ်ကဲ့ ဒီမင်းတို့မင်းကြီးပေါ့နော်လက်ရဆန်သွားတယ်အဲ့တော့ဒီမင်းတို့မင်းကြီးလက်ရဆန်တဲ့အခါမှာတားတော့ဒီပေါ်မင်းကနေပြီးတော့ဒီဖခင်အတွက်ရည်စူးပြီးတော့အလူတစ်ခုပြုလုပ်ချင်တယ်ပေါ့အဲ့ဒီမင်းတို့မင်းဒီနေခဲ့တဲ့ပေါ့နော်မင်းတို့မင်းဒီနေခဲ့တဲ့အဆောင်ကြီးကိုရွှေ့ပြီးတော့ဒီလက်ရှိနေရာမှာကြောင်းပေါ့နော်ဘုန်းကြီးကြောင်းအဖြစ်လုပ်တန်းခဲ့တာပေါ့ ဒါပေါ့နော်ဒီဝရဏာကိုပြုပြင်ပြီးတဲ့နောက်မှာဒီတန်းကျင်မိသားပေါ့နော်လက်ရံပန်များတွေအမုံမန့်တွေကိုပြန်လဲတက်စင်တယ်ဒီလို့ရှိရင်ဒီပျက်စီးပျောက်ဆုံးသွားတယ်ပေါ့နော်ဗပုတွေကိုပြန်လဲစားထိုးတာဒါဆိုလို့ရှိရင်ဒါဝရဏာအပြည့်အစုံပေါ့နော်ဒီကုန်းမောင်ခေတ်ဆန်တိုင်းများတဲ့အပိုင်းဖြစ်ပါတယ်ဒါဆိုလို့ရှိရင်ဒါဝရဏာမပြုခင်မပြုပြင်ခင်မှာပေါ့နော်ဒီမှာဒါဆိုလို့ရှိရင်ကုန်းမ bind me by out of Bono, Tiwanago, Tigoman Kipono, Latama, Atapina Dine, Tito Yamashu Salon in a Piamio Salo Dari, Pilosian Diwanama Sassani, Mombani Bono, Dinayo Digo, or Pubin Tinting Yelong Anibono, Aradi, the PSCB, Piazon Dore Bono, the Babu, a say by Lady, Piami Saturday Long Anni, Pio di Shujain Ma Bono, Shujain Ye Nido Wima, his E. La Gamo Motor, the Trainees. สนิทดีก็ก้าวมาแล้วได้สู้แล้วเลิกชื่อไปแล้วใช่แล้วอ่ะติดล่ะพอติดตาตะมิรู้ตั้งชื่อเลิกไปได้อ่ะไปนี่ตัวอ่ะหูบ้ามาส่วนอันนี้ดีกว่าติดตาขึ้นมาแล้วว่ะอืมค่อยจําหมดแต่หูบ้ามาส่วนยินดีในเฟยเนี่ยคู่ดีเปลี่ยนชื่อเปลี่ยนเปลี่ยนชื่อเปลี่ยนไปอ่ะคําว่าที่มา
จะเสียเปลี่ยนปอล่ะเลยตัวเนี่ยที่ใส่ไปนี่ดิโหพอพูดทุเรศไปนี่ดิดีเต็มเนี่ยเลยป่ะอาเต็มเนี่ยเลยป่ะโอเคถ้าที่วันนั้นน่ะยี่สิบบทแล้วเราจ่ายเลยใช่มั้ยจีวันนั้นน่ะเปลี่ยนบุคคลตะมุติที่
2000 บาทถ้าเช่นปีตัวนี้มาแท้นะเช่นเช่นมาเลยดีชื่อเจ้านี่ฮะตะยะกินอุ่นเหลกาจีงาเซ็นตัดทาเลยยรณาบงคิอม้อมบ้านฤตัดเส้นทาพี่รอตรึงอเปญมาเลยชื่อเบ้งนี่ฉะทาเกพี่รอดุติยากบาสิเบ้ดางานี่ลุ่มหยอกเคเลยยรณาบงคิสอดอูจีဖြစ်ပါတယ် ပြင်းစမတန်ဃာယနာတင်ယရနာဘုံမြို့ကိုတည်ထားခဲ့တယ်ဘုရားရှင်မေလုံမင်းတရားကြီးဟာထောက်ရှေ့ရာ80ခုနှစ်မှာနိုင်ရာဆံခဲ့ပါတယ်သူ့ရဲ့ထီးနန်းကိုဆက်ခံခဲ့တဲ့တားတော်တီဝေါမင်းကမြန်နန်းဆံကျော်ရွှေနန်းတော်ကြီးပေါ်မှာရှိတယ်မင်းလုံမင်းကြီးနိုင်ရာဆံခဲ့တဲ့နန်းဆောင်နဲ့ဓနုဆောင်ကိုတက်ကြွထောက်မြာ 48ခရာမှာတက်ကြွထောက်မြာ45ခုတစားမုံနာဇန်တည့်ရက်နေ့မှာပြည်စည်းခဲ့ပြီးတော့ကုံကြငွေအဲ့ဒီခေတ်ကာလကချက်တသိန်း3000ကသုံးဆွဲခဲ့တာဖြစ်ပါရဲ့ရှင်ဒီရွှေနန်းတော်အကြောင်းကြီးကိုကြည်ရင်းပြပကကျွမ်းကျင်ပညာရှင်တွေနဲ့ရှေးမှုမကျထိမ့်သိမ့်နိုင်တယ်လို့တခြားမြမပြည်တော်မှာရှိတဲ့ရှေးအောင်ဝင်းနစ်တွေကိုလည်းရေးရှည်ထိမ့်သိမ့်နိုင်အောင်ပြည်သူတွေကြားအသိပညာတိုးအောင်
ပြညာပေးဖို့လိုအပ်တာမို့အထက်တန်းကျောင်းတွေမှာဘဟုတုတတူအောင်ရွှေကျောင်းပြုပြင်ထိန်းသိမ်းရေးအဖွဲ့သားတွေကဆောင်ရွက်နေကြကြောင်းသတင်းကောင်းပလိုက်ပါရှင်မြမကြီးမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအထူးအစီအစဉ်အဖြစ်ဒီမန္တလေးမြို့ကရွှေကျောင်းနယ်ပတ်သက်ပြီးတင်ပြခဲ့တာဖြစ်ပါတယ်
ဒီမကြခင်ထုတ်လွှင့်မဲ့အစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်မှာပေးစာများပြည်တွင်းသတင်းသုံးသပ်ချက်ကမ္ဘာတစ်လွှာထူးခြားဆန်းပြသတင်းစတာတွေကိုနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00အထိ line တို့မီတာ24-30နှစ်နဲ့40တို့မှာနားဆင်နိုင်ကြီး။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:00နာရီကနေ9:00အထိတကြိမ်၊နေ့လယ်12:00နာရီကနေနေ့ခင်း1:00အထိတကြိမ်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းမီတာ30 40 48နဲ့လိုင်းလမ်းမီတာ190တို့ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကမ္ဘာတစ်လွှားထူးခြားဆန်းပြားသတင်းအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အဲ့ဒီတွေကမှဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်နားဆင်ရပါမယ်။ဒီတစ်ပတ်မှာတော့ပြင်ဦးလွင်နောင်ချိုတိုက်ခိုက်မှုဘာအကျိုးဆက်တွေဆက်ဖြစ်လာမလဲဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးတင်ပြထားပြီးမိုက်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပ
ါ။အခုရက်ပိုင်းရေရဲရေးဖြစ်စဉ်ကိုထိုးနှက်လိုက်တဲ့ပြဿနာတစ်ခုကတော့မန္တလေးမူဆယ်ပြည်တော်စုကားလမ်းပေါ်ကပြင်ဦးလွင်နဲ့နောင်ချိုကနေရာ၅ခုကိုမြောက်ပိုင်းမဟာမိတ်လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့ကိစ္စပါပဲ။ပူပြီးထူးခြားတာတခုကတော့လုံညုံရေးအကောင်းဆုံးလို့ဆိုရက်ပြင်းလွင်တက်မြုပ်မှာတည်ထားတဲ့တက်မတော်ဤပညာတက်ကတူရှော့တိုက်ဒုံးကြီးတွေနဲ့ပြစ်ခတ်တက်ခိုက်ခံရခြင်းပါပဲ။အဂူလာ15ရက်နေ့မနေ့လယ်ယာကြီးတိုင်းသားလက်နက်ကိုင်တွေရဲ့ဝင်ရောက်တက်ခိုက်မှုဖြစ်စဉ်မှာတက်မတော်ဘက်ကအရာရှိစစ်သည်9ယောက်ကြဆုံးပြီးရဲတပ်ဖွဲ့ဝင်3ယောက်လည်းကြဆုံးတယ်လို့တက်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်ဘက်မှာတက်မတော်နဲ့အေရခိုင်လက်နက်ကိုင်တွေတိုက်ပွဲဆက်ပြီးဖြစ်ပွားနေခြင်းမြောက်ပိုင်းမဟာမိတ်သုံးဖွဲ့ကလည်းတမရော်အနေနဲ့မြန်မာနိုင်ငံမြောက်ပိုင်းပါဝင်ရခိုင်ပြည်နယ်ဘက်မှာထိုးစစ်တွေရပ်ပေးဖို့မရရင်နောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်လာနိုင်တယ်ဆိုပြီးတတိပေးချက်ထုတ်ပြန်ပြီးချိန်နောက်ပိုင်းပေါ်ပေါက်လာတဲ့တိုက်ခိုက်မှုပါဒီတိုက်ပွဲတွေကနေတိုင်းသားလက်နက်ကိုင်တွေကဘယ်လို message တွေပေးချင်တာလဲတမရော်နဲ့အစိုးရဘက်ကရောဘယ်လိုထုတ်ပြန်လာနိုင်တယ်လဲအဲ့ဒါတွေဟာညဉ့်ညံ့ရဲ့အတွက်ဘယ်လိုအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
ဖြစ်စဉ်အချင်းကိုပြန်ရှင်းပြရရင်အဲ့ဒီနေ့ကပြင်းဦးလွင်နဲ့နောက်ချိုကနေရာ၅နေရာကိုရခိုင်အေအေတအောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေပူးပေါင်းထားတဲ့မြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေဝင်ရောက်တိုက်ခိုက်ပါတယ်။မြမတက်မတော်ရဲ့တက်မျိုးလို့ခေါ်တဲ့ပြင်းဦးလွင်ကတက်မတော်နီးပညာတက်သူကိုတယောက်ခုမမရှော့တိုက်ဒုံးသီးတွေနဲ့တိုက်ခတ်ခဲ့တယ်လို့လူတယောက်တည်းတယောက်ဒဏ်ရာရအဆောက်အုံနဲ့မော်တော်ကားတစ်ချို့ပျက်စီးခဲ့ပါတယ်။နောက်တနေရာကတော့ပြင်းဦးလွင်အဝင်က Asia World Tour Gate နဲ့မူရစေဝါစစ်ဆေးရေးဂိတ်ပါကားပေါ်ကနေ RPG ပခုံးတန်းဒုံးကျည်နဲ့ပြစ်ခတ်တာခံခဲ့ရပြီးလူအသေးပြောက်တော့မရှိပါဘူး။နောက်တနေရာကတော့နောင်ချိုနဲ့ကြောင်မဲကြားဂုတ်တွင်းတရားကိုစောင့်နေရဲကင်းတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်3ယောက်စစ်ကူသွားတဲ့တပ်မတော်သား9ယောက်ကြာဆုံးပါတယ်။တရားလဲဖောက်ခွဲဖျက်ဆီးခံရပါတယ်။အလားတူနောင်ချိုစစ်ဆေးရေးဂိတ်လည်းတိုက်ခိုက်ခံရပြီးတပ်မတော်သား2ယောက်နဲ့အရဲသား1ယောက်သေဆုံးပါတယ်။နောင်ချိုကတည်ရင်ဌာနချုပ်စခန်းကတော့အဝေးကနေပြစ်ခတ်ခံရပေမယ့်အထိကိအကြဆုံးမရှိပါဘူး။ဖြစ်စဉ်တစ်ခုလုံးကိုခြုံငုံသုံးသပ်ကြည့်ရင်လက်နက်ကင်တိုင်းသားတွေအနေနဲ့တက်မတော်ရဲ့လုံခြုံရေးအကောင်းဆုံးနယ်မြေတဲထီရောက်အောင်ဝင်ရောက်တိုက်ခိုက်နိုင်တယ်ဆိုတာပြသခဲ့တယ်လို့နိုင်ငံရဲ့အရေးကြီးဆုံးမန္တလေးမူဆယ်ကုန်သွယ်ရေးလမ်းကြောင်းကြီးကလည်းအချိန်မရွေးဖြတ်တောက်နိုင်တယ်ဆိုတာကိုပြသခဲ့ပါတယ
်။ဖြစ်စဉ်နဲ့ပတ်သက်ပြီးတက်မတော်ဘက်ကတော့အခုရက်ပိုင်းအတွင်းသူတို့အနေနဲ့ရှမ်းမြောက်နဲ့ရခိုင်ပြည်နယ်မှာဘိန်းချက်စခန်းတွေမူရစေဝါတွေအမြောက်များဖမ်းမိခဲ့တယ်။အဲ့ဒီဖြစ်စဉ်ကြောင့်မြောက်ပိုင်းလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်တာဖြစ်နိုင်တယ်ဆိုပြီးဆွတ်ဆွဲခဲ့ပါတယ်။ထုံးစံတိုင်းဆွတ်ဆွဲချက်ကိုတိုင်းသားလက်နက်ကိုင်တွေဘက်ကပယ်ချခဲ့ပါတယ်။တကယ်တော့ပြီးခဲ့တဲ့2018နှစ်ကုန်ပိုင်းတပ်မတော်ဘက်ကရှမ်းမြောက်အပါအဝင်စစ်တပ်ကြီး၅တိုင်းမှာအပြစ်ခတ်ရက်စဲထားမယ်လို့ကြေညာခဲ့ခြင်းကစတိုင်းသားလက်နက်ကိုင်တွေဘက်ကလည်းအပြန်အလှန်သဘောထားကြေညာချက်တွေထုတ်ခဲ့ကြပါတယ်။လက်နက်ကိုင်တပ်ဖွဲ့အများစုကစစ်တပ်ကြီး၅တိုင်းမှာအပြစ်ရကျင်ညာပေမဲ့ရခိုင်ပြည်နယ်မပါတာကိုတော့မဝင်မချခဲ့ကြပါဘူး။အလားတူအေအေနဲ့မဟာမိတ်လုပ်ထားတဲ့မြောက်ပိုင်းလက်နက်ကိုင်မဟာမိတ်အဖွဲ့ကလည်းစစ်တပ်၅တိုင်းအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုမှုရှိခဲ့တာပါ။
ကြားထဲမှာအစိုးရနဲ့မြောက်ပိုင်းလက်နက်ကိုင်ဖွဲ့ရီ NCA လမ်းကြောင်းပေါ်ရောက်လာအောင်ဆွေးနွေးမှုတွေလုပ်နိုင်အောင်တက်မရော်ဘက်ကအပြစ်ရဲ့တက်တန်းတိုးမြှင့်ပေးခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေမရက်ဆဲခဲ့တယ်လို့ဆွေးနွေးမှုတွေလည်းတိုးတက်မှုတစ်စုံတည်းရမရခဲ့ပါဘူး။အခုနောက်ဆုံးတိုက်ခိုက်မှုဖြစ်စဉ်အပြီးနောက်ပိုင်းမှာတော့တက ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ နေရခိုင်ပြည်နယ်ဘက်ပြန်တယ်ကြီးအခုနောက်ဆုံးရခိုင်ပြည်နယ်မှာအေအေတပ်ဖွဲ့ကတပ်မတော်ကိုတိုက်ပွဲဆင်ပြသခဲ့ပြီးပါပြီဒီလိုလက်နက်တွေမူရည်စေးဝါးတွေအရှိတ်နယ်ဆက်ကနေအနောက်ဖက်နယ်ဆက်ရောက်အောင်တည်ယူနေနိုင်တာဟာဘလို့လုံခြုံရေးအားနည်းချက်တွေကြောင့်လဲဆိုတာပြန်စဉ်းစားသုံးသပ်ဖို့လိုပါတယ်အထူးသဖြင့်တပ်မတော်ခေါင်းဆောင်တွေဟာနိုင်ငံရေးစီးပွားရေးကိစ္စတွေထက်တိုင်းပြည်လုံခြုံရေးပြည်သူတွေရဲ့အသက်အိုးအိမ်နဲ့စီးပွားရေးလမ်းကြောင်းကာကွယ်ရေးအတွက်ပိုပြီးအားဆိုင်တင်ပါတယ်ဒါတင်လက်ရှိတိုင်းဒေသလက်နက်ကိုင်တွေနဲ့ပဋိပက္ခကိုအကြမ်းဖက်တောင်းချမ်းမှုဖြစ်တတ်မှတ်မလားအကြမ်းဖက်တောင်းချမ်းမှုဆိုရင်တော့နိုင်ငံရေးဆွေးနွေးဖို့ပြည်လဲအောင်လုပ်ဖို့လုံးဝမလိုအပြုတ်တိုက်ဖို့ပဲရှိပါတယ်တကယ်လို့နိုင်ငံရေးပြဿနာလို့သုံးသပ်ရင်တော့ရောက်တဲ့နေရာကနေအပြစ်ရပြီးနိုင်ငံရေးအရာတွေးဆဆွေးနွေးဖို့လိုအပ်ပါတယ
်အလားတူဆိုရဘက်ကလည်းဒီဖြစ်စဉ်အပေါ်သတိကြည်ကြီးထားကင်တွယ်ဖို့လိုပါတယ်ဒါတွေကတောင်းချမ်းမှုလားနှစ်ဖက်အပြန်အလှန်တိုက်ခိုက်မှုလားမမှန်ကန်ကန်ရပ်တည်ဖို့လိုပါတယ်တိုင်းသားတွေနဲ့နိုင်ငံရေးအရာဆွေးနွေးမယ်ညီညာရေးအရာယူမယ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုရင်တပ်မတော်ကိုရောလက်နက်ကိုင်တိုင်းသားတွေကိုပါဆွေးနွေးပွဲစပွဲဝဲရောက်အောင်ဥဆောင်ခေါ်ယူနိုင်စွမ်းရှိရပါလိမ့်မယ်ဘက်တစ်ဖက်ဖက်ကနေရပ်တည်ပေးလိုက်ပြီဆိုတာနဲ့ညီညာရေးဝေးကွာသွားနိုင်တယ်ဆိုတာသတိပြုဖို့လိုပါတယ်အလားတူတိုင်းသားလက်နက်ကိုင်တွေဘက်ကလည်းစည်ရေးပြတ်မှတ်လားစည်ရေးဖိအားပေးမှုလားတိုင်းပြည်ရဲ့ကုန်စည်စီးဆင်းမှုပျက်စီးစေပြီးပြည်သူလူများစုထိခိုက်ပျက်စီးမှုရှိစေမဲ့တိုက်ခိုက်မှုမျိုးလားဆိုတာရွေးချယ်တတ်ဖို့လိုအပ်ပါတယ်။ပြည်သူလူထုအကျိုးစီးပွားကိုထဲ့မတွက်ရင်တိုင်းပြည်စီးပွားရေးနဲ့ပြည်သူအစိုးရအကြက်တဲတွေ့နိုင်ပြီးငြိမ်းချမ်းရေးဝေးကွာတဲ့ထက်ဝေးကွာဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးလည်းအကောက်ထည်ပေါ်လာမှာမဟုတ်ကြောင်းပါ။
ဒါတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာအခုတခါအလဲကြလာတာကတော့မအေးတနာကျော်တင်ဆက်မဲ့မြမပြည်မှပေးစာများအစီအစဉ်ကိုနားဆင်နိုင်ပါပြီ
ပါရှင် VOE ကိုရေးလာတဲ့တောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြောရေးကြတဲ့တောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မရှင်နောက်ပိုင်းမှာတော့တောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာဒေသဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်တောရရှင်ရဲ့နောက်ပိုင်းမှာတော့ကျမတို့စီကိုစာလိုက်ကနေတိတ်ပြီးစာမရေးကြတော့ဘဲနဲ့ email တွေပို့တာတိတ်မတွေ့ရတော့ပါဘူးဒီ Facebook Messenger ကိုအသုံးပြုပြီးတော့ရေးလာကြတဲ့စာတွေကိုတော်တော်များများလက်ခံရရှိပါတယ် Facebook အသုံးပြုတဲ့သူတွေလည်းများလာပြီးတော့အဲဒီကနေပြီးတော့အစီအစဉ်တွေကိုလည်းတိုက်ရိုက်နားထောင်တစ်ချိန်တည်းမှာပဲကျမတို့စီကိုလည်းသူတို့ရဲ့အကြံပြုချက်တွေဒါမှမဟုတ်ဝေဖန်တာဒါမှမဟုတ်ဆဲတဲ့စာတွေပို့လာကြတာပါဒီမှာတော့ရှင်ဇေယျဖြူကမင်္ဂလာပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေခင်ဗျာရေအားလုံးနေကောင်းကြပါစေလို့ဆုတောင်းပါတယ်ဆိုပြီးတော့အတော်လေးရေးပို့လာပါတယ်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကောင်းရင်ဆိုတဲ့တော့ရှင်ကတော့ VOE ကိုအမြဲတမ်းနားဆင်နေသူပါတခါတခါအတန်မကောင်းဘူးနော်အလုတ်ချိန်အားရနေနားထောင်ပါတယ်အချင်းနဲ့တပြင်းကြီးအတန်တွေလွှင့်ပေးလို့အထူးကျေးဇူးတင်ပါတယ်။ကိုတိုင်းပြည်မှာမဟုတ်တော့ VOE ကပြည်ပရောက်မြန်မာတွေအတွက်အားစေးတစ်ခွက်လိုပါပဲ။အဖွဲ့သားတွေကျန်းမာပါစေအောင်မြင်ပါစေဆိုပြီးတော့ကျွန်တော်ပို့ပေးတဲ့စာတွေကိုအမြဲတမ်းအရေးတယူပြန်ကြားပေးလို့အထူးပျော်ရွှင်ရပါတယ်။ VOE အစီအစဉ်တွေကနေပြောမြန်မာနိုင်ငံရေးစီးပွားရေးလူမှုရေးတွေနားဆင်ရတာလည်းအားရကျေနပ်မိပါတယ်။အဖွဲ့သားတွေအားလုံးကျန်းမာပါစေဆိုပြီးတော့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုကောင်းရင်ကိုထင်းလွင်ကတော့ VOE ဝိုင်းတော်သားတွေအားလုံးစိတ်ချမ်းသာလူရဆန္ဒပြည့်စုံကြပါစေလို့ဆုမွန်တောင်းပေးလိုက်ပါရပါတယ်။ဘေးရဆုနဲ့ပြေးပါစေရှင်။ VOE ကိုသူသိကျင်တာလေးစာတို့ရေးပြမေးလာတဲ့နောက်ထပ်သောရရှင်တယောက်ကတော့ချမ်းသာထွန်းဆိုတဲ့သောရရှင်မှာသူကမင်္ဂလာပါ VOE ရေးစောင့်မှုလေးပို့ပေးလို့ရမလားတဲ့။လက်တလောနိုင်ငံရေးအခြေအနေကိုထင်ဟပ်စေမယ့်စောင့်မလေးပါတဲ့။ဟုတ်ကဲ့ကိုချမ်းသာထွန်းတဲ့သူ့လိုပဲတခြားစောင့်မှုလေးတွေစောင့်မလေးတွေပို့ကျင်နေဆိုတဲ့သောရရှင်တွေကိုတပါးရပြန်ချပေးကြပါရဲ့။ကျမတို့ VOE ကိုရေးလာတဲ့စာတွေကိုအခုကျမပြန်ချပေးနေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရစေ။ကို ကိုပိုင်းရေးလာကြတာတွေကိုလည်းကျမတို့ဖော်ပြပေးပါတယ်။ဒါပေမဲ့တခြားအစီအစဉ်တွေမှာဆိုရင်တော့ကျမတို့အစီအစဉ်ကရေဒီယိုရုံမြင့်တင်ကြတင်ဆက်မှုတွေဖြစ်လို့စာမှုဖော်ပြပေးတာမျိုးမရှိပါဘူးရှင်။အခုလိုဆက်သွယ်လာတဲ့အတွက်အထူးကျေးဇူးတင်ပါတယ်နော်။ ရွှေပြည်ဆိုတဲ့တော်ရရှင်ကလည်းမေကွန်းတိုလီတို့ကမက်ဆင်ဂျာကနေလှမ်းမေးလာတာပါ။ဒါလို့မျိုးအစီအစဉ်မျိုးနဲ့ပါဝင်လို့ရပါတယ်တဲ့။ဟုတ်ကဲ့ကျမမက်ဆင်ဂျာကနေပြောလဲပြန်ချပေးထားပါတယ်ရှင်။ဒီတော်ရရှင်ကကျမတို့ဗီဒီယိုအစီအစဉ်မှာပါဝင်နေတယ်ဆိုပြောမေးလာလို့ဟုတ်ကဲ့။ကျမတို့စီကိုတော်ရရှင်ရဲ့ဝေဖန်အကြံပြုစာတွေရင်ဖွင့်လာတာတွေတိတိချင်းတောင်းလာတွေကိုဗီဒီယိုရဲ ဆိုရင်လည်း VOA မြန်မာပိုင်းအီးမေးလ်လိပ်စာ bambi@voanews.com ကိုစာရေးပို့နိုင်ပါတယ်။အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ဦးကျော်တင်ဆိုတဲ့ VOA ရဲ့သောရရှင်နောက်တစ်ယောက်ကလည်းသူကလည်း Messenger ကနေပြောပဲစာရေးလာတာပါ။နှစ်ရှည်နားဆင်လာခဲ့တဲ့သောရရှင်တဦးဖြစ်ပါတယ်တဲ့
။ VOA ကိုလွန်ခဲ့တဲ့နှစ်30လောက်ကစလို့ယခုအချိန်ထိရေဒီယိုကိုညအရာဝင်အချိန်ကစမနေ့အရာကနိုတိုင်းအင်တာနက်ကဒေါင်းလုဒ်ယူပြီးနေ့စဉ်ကိုယ်နိုင်ငံပြည်သူအများဘယ်လိုဖြတ်သန်းနေကြသလဲသတင်းအမှတ်များသိရအောင် VOA ကိုနားဆင်ကြည့်ရလို့အထူးပဲအားကိုးနေပါရယ်ဗျာ။နောင်လဲရေရှည်သတင်းထုတ်လွှင့်နိုင်ပါစေလို့ဆုတောင်းလိုက်ပါတယ်
။ဟုတ်ကဲ့ပါရေရှည်သတင်းတွေထုတ်လွှင့်နိုင်ပါစေလို့ခင်ဦးမျိုးနေကဦးကျော်တင်ဆုတောင်းပေးလာပါတယ်။အထူးကျေးဇူးတင်ပါတယ်ရှင်။တိုးတိုးကာယံလေးဆိုရဲနောက်ထပ်သောရရှင်ကတော့ VOA ကိုနေ့ညနေ့စဉ်နားထောင်ဖြစ်ပါတယ်။ VOA ရဲ့အစီအစဉ်တွေကိုလည်းကြိုက်ပါတယ်။ဒရင်မန်တွေကိုအမြဲတမ်းတင်ဆက်ပေးခဲ့လို့ VOA ကိုကျေးဇူးတင်ပါတယ်တဲ့ဟုတ်ကဲ့ပါဒီသောရရှင်တူတူကာယံလေးနဲ့တကွာ VOA ကိုနားဆင်အားပေးအခုဆိုရင်လည်းကြည့်ရှုကြတဲ့သောရရှင်တွေအားလုံးကို VOA အထူးကျေးဇူးတင်ပါတယ်မျိုးစော်ဆိုတဲ့သောရရှင်ရဲ့ Messenger စာကိုလည်းဆက်ပြီးဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ကျွန်တော်က VOA သောတာရှင်တူပါ Facebook ကရော Radio ကပါအမြဲတမ်းကြည့်ရှုနားဆင်နေသူပါမလေးရှားမှာနေတော့က Facebook မှာအမြဲနားဆင်ပါတယ်အခုမြန်မာပြည်ပြန်ရောက်တော့နေမှာအင်တာနက်တိတ်မမိတော့ရေဒီယိုဝယ်ပြီးအမြဲမနက်6နာရီ VOA သတင်းစီစဉ်နေ့တိုင်းနှားစင်အားပေးပါရယ်ကျွန်တော် VOA ရဲ့ပြက်ကလေးတစ်ခုလိုချင်လို့ပါဒါမှမဟုတ် VOA တစိမ့်ပါပုံတစ်ခုခုကိုလိုချင်လို့ပို့ပေးလို့ရမလားခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီတော့ရှင်မျိုးစုံကသူ့ရဲ့လိပ်စာလည်းထည့်ပေးလာတာပါကျမတို့ဒီ VOA ကနေပြောနှစ်စဉ်နှစ်ကုန်တဲ့နှစ်ဦးချိန်နေမှာတော့ရှင်တွေကို VOA အမှတ်တရပြက်ကလေးတွေပို့ပေးနေပါတယ်အေးကြရင်စထည့်ရေးလိုက်ပါဒီလောလောဆယ်ပို့ထားတဲ့လိပ်စာကိုလည်းတင်ထားလိုက်ပါမယ်အေးကြရင်တက်ကရင်ပို့ပေးလိုက်ပါမယ်တခြားလက်ဆောင်ပေးပို့ရမျိုးတော့မရှိပါဘူးဒါမှလည်းကျမတို့ VOA ကနေပြီးတော့ဒီ VOA နဲ့တော်ရရှင်နေနဲ့ရင်းနှီးမှုရအောင်လို့တခါတလေမိတ်ဆက်ပွဲလေးတွေကျမတို့ရန်ကုန်တို့မန္တလေးမြို့ကြီးတို့မှာလုပ်တက်ပါတယ်အဲ့အချိန်ဒီမှာဆိုရင်တော့ကျမတို့ VOA တော်ရရှင်နေကိုကျမတို့ရဲ့အမှတ်တရလက်ဆောင်လေးတွေပေးပါရစေအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်နေကိုပိုင်ထင်ထင်ယူဆချက်တွေနဲ့မြန်မာနိုင်ငံကနိုင်ငံရေးလူမှုရေးရာကိစ္စအဝဝတို့မှာသူတို့ရဲ့အမြင်တွေကိုရေးပို့လာတဲ့စာတွေကိုအခုဆက်ပြီးဖော်ပြပေးသွားခြင်းပါတယ်ရှင်။သရရှင်တယောက်ကမြန်မာနိုင်ငံကတရားဥပဒေစိုးမိုးရေးကိစ္စပေါ်မှာတော်တော်လေးကိုအယုံကြည်မရှိဘူးလို့ဆိုလာတာပါ။သရရှင်ကိုကမ်ဆိုင်ဖြစ်ပါတယ်
။မြန်မာနိုင်ငံမှာရဲတပ်ဖွဲ့ကိုအရင်ကတည်းကအယုံကြည်မရှိပါဘူး။ဆိုရှယ်လစ်ခေတ်ကတည်းကအလုတ်ကင်မပြနိုင်ပဲတရုတ်တော်တော်များများဘိန်းကုံကူပြီးချမ်းသာနေတာရဲတွေလက်စားခဲ့တာပါ။အခုလိုမျိုးမရေမှုမှာအာနာယောငွေပါဖိအားပေးလိုက်တော့ပြောင်းလဲရဲတာမဆန်းပါဘူး VOA ရေစကားဆက်မေးပြစီမြမပီကိုဘသူအုပ်ချုပ်နေတယ်ထင်ပါလေအတိတ်တုန်းကသူတို့အုပ်ချုပ်တယ်ပစ္စုပန်မှာလည်းသူတို့အုပ်ချုပ်တယ်နာဂတ်မှာလည်းသူတို့ပဲအုပ်ချုပ်အောင်ပါပါဒီမှန်တရားကိုကျွန်တော်တို့မေးထားပြီးလူခွင့်ရေးတရားမျှတမှုအရေးဘာရေးညာရေးပြောကြဆိုကြဆွေးနွေးကြတာပေါ့
မြမနိုင်ငံကတရားဥပဒေစိုးမိုးရေးအတွက်အယုံကြည်မရှိပါဘူးဆိုပြီးတော့သူရဲ့ကိုယ်ပိုင်မြင်ကိုရေးလာတဲ့သောရရှင်ဖြစ်ပါတယ်ဒီမှာသူ့ရဲ့ကိုယ်ပိုင်ဉာဏ်ကိုထုတ်ဖော်လာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်။ Dan Ray Dam ဆိုတဲ့သောရရှင်မှာသူကမြန်မာနိုင်ငံကငြိမ်းချမ်းရေးကြောင့်လုံးဝမကြားချင်တော့ပါတဲ့။ဘာကြောင့်များပါလဲရှင်
။မြန်မာပြည်ငြိမ်းချမ်းရေးဆွေးနွေးတဲ့တဲ့တွင်လုံးဝမလွင့်စေချင်ပါဘူး။ဘာကြောင့်လဲဆိုရင်ကျွန်တော်တို့ပြည်သူတွေအတွက်နားကြီးစရာတဲ့တွင်တစ်ခုလိုဖြစ်လာပါတယ်။နောက်ပြီးနှစ်ဖက်စလုံးအစိုးရတက်ရောတိုင်းသားလက်နက်ကင်တွေပါလက်နက်ကင်ရချင်းရဲ့အတိတ်ပဲဟာလှုပ်ရှားဖို့တက်တဲ့ခွေရည်ယူဖို့တက်တဲလို့တတ်မှတ်ပြီးကစားနေတယ်လို့မြင်ပြီးလို့ပြည်သူတွေအတွက်နာကြာခါတဲ့ဘုံနေမြဲကြားနေမြဲတတိယတပုတ်ဖြစ်လာလို့အလွန်စိတ်အနှောက်ယှက်ဖြစ်လာစေပါတယ်
တရင်ကဒီတရင်ကလက်တွေ့အကောင်ထဲမပေါ်လာဘဲနဲ့
ကျန်းတဲ့ကြတဲ့ရင်ဟောင်းတပုတ်ဖြစ်လာတဲ့အတွက်ကြောင့်လို့ညင်းငွေရပါတယ်ဒီသတင်းမျိုးတွေမှာဖော်ပြပါနေတော့ဆိုပြီးတော့တန်ရီရမ်ဆိုတဲ့သွားရှင်တော်တော်လေးကိုစိတ်ပြည့်နေပုံနဲ့ရေးလာပါတယ်ရှင်နောက်ထပ်ကိုပိုင်မြင့်ကိုထုတ်ဖော်လာတဲ့သွားရှင်ကတော့ဖေးသိန်းဆိုတဲ့သွားရှင်ဖြစ်ပါတယ်စီစဉ်ပြီးတော့မှထုတ်လွှင့်တာဖြစ်တယ်မြန်မာပြည်တွင်သတင်းတွေကိုအမတန်စိတ်ပြည့
Communist ဆိုတာတရုတ်လက်ဝဲဝါဒကျင့်သုံးတဲ့နိုင်ငံကိုရည်ညွှန်းတာပါ။ဘာကြောင့်လဲဆိုတော့လက်ဝဲ Communist ဝါဒကနေဝင်ခက်လွန်နဲ့ဆင့်တူပါတယ်။တည်င်းအမှောင်ချတဲ့နေရာမှာတူပါတယ်။ Communist ဝါဒကျင့်သုံးတဲ့နိုင်ငံတွေအနောက်အိုးစုဒီမိုကရေစီကျင့်သုံးတဲ့စနစ်ကိုအစဉ်အမြဲပဲဆန့်ကျင်ဘက်လုပ်လို့ရှိကြပါတယ်။ American နိုင်ငံကသူသဖြင့် Communist နိုင်ငံတွေကိုရှောင်ရှားသင့်ပါကြောင်းစေတနာအမှန်နဲ့အကြံပြုပါတယ်။
ဒါကတော့ဒေါ်ရရှင်ကြီးကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာရင်းဖြစ်ပါတယ်ရှင်။ဒါနဲ့အခုလက်ရှိဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးရေးလာတဲ့ဒေါ်ရရှင်တစ်ယောက်ကတော့အရေးရဆိုတဲ့ဒေါ်ရရှင်မှာသူကတိုင်းရင်းသားတပုံကိစ္စကငြိမ်းငြိမ်းရင်းနဲ့ဖြေရှင်းလို့ရမယ်မထင်ပါဘူးဗျာတဲ့။ဘာလို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကမယုံကြဘူးလေ။စစ်တပ်ကအရေးတာမယ်ဆိုရင်တော့ NCA လမ်းကြောင်းကနေပြီးငြိမ်းငြိမ်းရင်းယူကြလိမ့်မယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်။ဒီလိုမျိုးတော်ရရှင်တွေသူတို့ရဲ့ဒီမြန်မာနိုင်ငံကလူမှုရေးကိစ္စအဝဝနောက်ပြီးနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးချင်နေဆိုရင်ကျမတို့စီကိုစာရေးသားပေးပို့နိုင်ပါတယ်အီးမေးလ်နဲ့ပဲဖြစ်ဖြစ် Messenger ကပဲဖြစ်ဖြစ်ကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ကနေပြီးတော့ဖော်ပြပေးနေပါတယ်တော်ရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်တေးတောင်းထားတဲ့တော်ရရှင်တွေကိုလည်းဆက်ပြီးတော့အလှည့်ပေးချင်ပါတယ်နော်ကျမတို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးတာဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bemisetviewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်အခုတေးထောင်းထားတဲ့တော်ရရှင်နေစီဆက်ချင်ပါတယ်မမတ်အေးတနာကျော်ရှင်ညာဝိုင်းအစီအစဉ်နေမယ်တချင်းကအေးရင်တော်ရရှင်နေနဲ့တကွတေးတံကိုနားဆင်သူမိမိအနှင်းငယ်ငိုက်မြည်လာတတ်တဲ့အတွေ့မောင်လေးနဲ့ညီမလေးတွေကိုထခိုင်းပါတဲ့ကျမအစီအစဉ်ဒီတချင်းဒီနားထောင်ပြီးတော့နားကြီးတယ်လို့စာရေးလာတဲ့ညီမကဆိုလာပါတယ်။ဟေဇယ်ရဲ့မောင်လေးရေထပါတော့တချင်းလေးတောင်းပြရစီရှင်နဲ့ဝါရှင်တန်ကခင်ခင်အလံဖြစ်ပါရဲ့။ဟုတ်ကဲ့ညီမဒီညီမကကျမကိုငိုင်းကြီးတယ်လို့ပြောလာလို့သူပြောရဲ့ဒီမောင်လေးရေထပါတော့ဆိုတဲ့တချင်းလေးကိုရှာကြည့်မိပါတယ်။မောင်လေးရေထပါတော့ဆိုတဲ့တချင်းမူရင်းကတော့တကြော့နှစ်ကြော့တေးကိုတည်ဖြစ်ပါတယ်။ဒီနေ့မြတည်ဆိုထားတာပါနော်။တလောကပဲကျင်းပသွားတဲ့အဆိုပြိုင်ပွဲတစ်ခုမှာ Hazel ဆိုတဲ့အဆိုရှင်မလေးကဒီတချင်းကိုနားဆင်ပြီးတော့တော်ရရှင်နေအထူးပြန်ပြောဒီတချင်းကိုအားပေးကြတာလည်းဖြစ်ပါတယ်။ဒီတော့သူပြောထားတဲ့ဒီဟိုငကုံမူရင်းတင်းတင်းများမဟုတ်ဘဲနဲ့ Hazel နောက်ဆုံးဆိုထားတဲ့တကြော့နှစ်ကြော့တေးကိုတည်သူပြောတဲ့အတိုင်းဆိုတော့မောင်လေးရေထပါတော့ဆိုတဲ့တချင်းလေးနဲ့အခုချိန်မှာကျမအစီအစဉ်ကိုနားထောင်ရင်းနဲ့ငိုင်းမြည်နေမဲ့တော်ရရှင်လေးကိုနှိုးချင်ပါရဲ့နော်တော်ရရှင်လေးနှိုးထားပြီးဒီတခြင်းလေးကိုခံစားနားဆင်ကြည့်ပါအောင်ရှင်
Let's go.
ဒီဆိုထားတဲ့တကြောနှစ်ကြောဒီကိုဒီဆိုတဲ့တစ်စင်ကိုနားဆင်ကြကြရပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရှင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင် radio ni dai yai na ma thong lai ya u so no vio ye internet sa mi na ma pyan pi lo na sin nai ma le shin tamaro ye website le sa ga bambi.voanews.com phit par yi vio go le sa ye ja ba au no tora shin ni a lo chin nan chat mi sa
ဒနာ ဂျော် ရဲ့မြမပြီမှပေးစာများအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာအခုတော့ကဘာတလွားထူးခြားစံပြတည်င်းများအစီအစဉ်ကိုကိုငင်းညက်နဲ့မိုက်အီတန်စင်တို့ကတင်ပြပေးပါမယ်
မြောက်မက်ဆီဒိုနီးယားနိုင်ငံစပိန်နဲ့ဂျာမန်တယောက်ဟာစပိန်နဲ့ဂျာမန်ပေါ်မှာပြည်ပုံတွေကိုဖန်တီးနေပါတယ် Svetlana Grodzianowska ကစပိန်လာမြတူရီရဲ့စပိန်ပိုင်းစာပင်နဲ့ဒေတာတွင်နဲ့နိုင်ငံတကာနာမည်ကြီးသူတွေရဲ့ပုံတွေကိုဖန်တီးနေရပါ။ညှက်ထားပြီးသားစပိန်တွင်နဲ့ပုံတွေဖန်တီးခဲ့တာကြာပြီဖြစ်ပြီးတော့တခါတလေစပိန်အနေအထားဖြစ်စာတွင်နဲ့လည်းပန်းပုံလေးတွေဆွဲပါတယ်။အင်တာနက်အွန်လိုင်းပေါ်ကနေတခြားစပိန်နဲ့ပကြီးဆွဲတဲ့အနည်းပညာရှင်တွေရဲ့လက်ရာတွေကိုကြည့်ပြီးတော့သူကိုယ်တိုင်စမ်းကြည့်ဖို့ဆုံးဖြတ် တင်ပြီးတော့သူ့လရာတွေကိုအင်တာနက်အွန်လိုင်းလူမှုကွေရက်ဒီမှာစတင်ကြပါအခုချိန်မှာတော့ဒေတာတွင်းမီဒီယာတွေနဲ့ပြည်သူလူထုကြားမှာသူ့လရာတွေကိုသတိထားမိနေကြပါပြီစပင်နဲ့ပကြီးဆွဲတာအတွက်လည်းသူ့ကိုယ်သူအမှုပညာရှင်တယောက်လို့ခံယူထားပြီးတော့ဖန်တီးမှုအမှုပညာဟာရင်းပတ်ထဲကလာတယ်လို့ပြောပါလိမ့်ရှင်
ဂျေရီးယားနိုင်ငံကအမှုပညာရှင်တယောက်ကတော့ငှက်တောင်မွေးတွေပေါ်မှာပကြီးဆွဲနေပါတယ်။ငူးညံလာတဲ့ငှက်တောင်မွေးပေါ်မှာဒေတာကန်ရိုးရာပုံမြင်တွေကတိရိစ္ဆာန်လေးတွေရဲ့ဇက်ကောင်တွေရဲ့ပုံတွေကိုရေးဆွဲတာပါ။အင်္ဂလိပ်လူမျိုးအမှုပညာရှင် Ian Davey ရဲ့လက်ရာတွေကိုအင်တာနက်မှာတွေ့ရှိပြီးတဲ့နောက်အခုလိုငှက်မွေးပကြီးလေးတွေဆွဲဖို့ဖြစ်လာခဲ့တာပါ။သူကသာသူလဲငှက်မွေးပေါ်မှာပကြီးဆွဲဖို့အတွက်လေးလာတာတွေလုပ်ခဲ့ရပါတယ်။တငယ်ချင်းတွေကငှက်မွေးတွေကိုကူညီစုဆောင်းပေးခဲ့ပြီးပကြီးဆွဲလို့ရအောင်ဆေးတမျိုးနဲ့ငှက်မွေးကိုစင်ရပါတယ်။ပကြီးဆေးတွေငှက်မွေးပေါ်မှာတင်ကြံဖို့အတွက် primer ကိုသုံးရပြီးတော့စုတ်တန်အချွန်ပါးပါးလေးတွေကိုသုံးရတဲ့အပြင် acrylic ဆေးကိုပါသုံးတာပါ။အစပိုင်းတုန်းကတော့သူ့ငှက်မွေးပကြီးတွေကိုလက်ဆောင်အဖြစ်တငယ်ချင်းတွေကိုပေးခဲ့ပြီးအခုအခါမှာတော့လူအများရဲ့အာရုံစိုက်ခံနေရပြီးတခြားနိုင်ငံကလူတွေပါလာဝယ်ကြပါတယ်။ငှက်မွေးပေါ်မှာဆွဲရတဲ့ခက်ခဲမှုကိုသဘောကျနှိမ့်ချပြီး
သူ့အနုပညာလက်ရာကောင်းတွေထုတ်လုပ်နိုင်တာကိုလည်းကျေနပ်နေပါတယ်ခင်ဗျာ
ထက်သမရနိုင်ငံမြို့တော်ဖရက်မှာရှင်သစ်ကျိုးတန်းရှောက်ပညာရှင်တယောက်ဒီကိုဖြတ်ကူးပြီးတော့ကျိုးတန်းလျှောက်ပြခဲ့ပါတယ်ဖောတာဗာမြစ်အထက်ပေ120လောက်မှာပြင်သစ်ကျိုးတန်းလျှောက်တဲ့ပညာရှင်တာတီယာနာမိုစီယိုဘွန်ဂွန်ကာကမြစ်ကိုဖြတ်ကူးပြီးတော့စက်ကပ်ပွဲတော်ရှိတဲ့ဘက်ကိုလျှောက်ခဲ့တာပါအရှိပေ1100နီးပါးလောက်ကိုလုံခြုံရေးကျိုးမပါဘဲနဲ့လျှောက်ပြခဲ့တာဖြစ်ပြီးတော့ကန်းစက်တဲ့တံတားပေါ်မှာလူတွေကဝိုင်းကြည့်ပြီးတော့အားပေးခဲ့ပါလေဒါဟာအသက်35နှစ်အရွယ်ဘွန်ဂွန်ကာအတွက်လည်းအရှိန်ဆုံးကျိုးတန်းလျှောက်ခဲ့တဲ့ပွဲတစ်ခုလည်းဖြစ်ပါလေဆက်ကပ်ပွဲတော်မှာလည်းကပြဖြောပြေပွဲတွေမီးမုတ်ပြတွေလေတဲပစ္စည်းတွေကိုပြည့်မြောက်ကစားပြတွေနဲ့စီကားနေခဲ့ပြီးတော့စက်တင်ဘာလ1ရက်နေ့ထိပြတာဖြောပြေကြမှာဖြစ်ပါလေရှင
်ကမ္ဘာဒေါ်လာထူးခြားစံပြသတင်းများအစီအစဉ်ကိုကိုငင်းညံ့နဲ့မိုက်တန့်စင်တို့တင်ပြခဲ့ကြတာပါ VOA ရဲ့ရေဒီယိုဗီဒီယိုနဲ့သတင်းစာသားတွေကိုမိုဘိုင်းဖုန်းမှာအချိန်မီအလွယ်တကူဒေါင်းလုဒ်ရယူနိုင်မဲ့ VOA app အကြောင်းကိုလည်းအသိပေးချင်ပါတယ
် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကိုဒေါင်းလုဒ်လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါလေ
VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူတော်သားရှင်တွေနားဆင်လို့တဲ့ဒေသချင်းတွေနဲ့ဒီ email ပေးပို့လို့ရဆိုရင်တော့ VOA email လိပ်စာ burmese@voanews.com ဖြစ်ပါတယ်စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာလိုက်တစ်တာအမှတ်855ရန်ကုန်စရိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ် VOA ရုံးချုပ်ရဲ့ဖုန်းနံပါတ်ဓာတ်ရိုက်ဆက်သွယ်နိုင်တာကတော့1-232-382-999လေးဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမတ်ခွာညိုကပြောပြပေးမှာဖြစ်ပါတယ
်ဒီသတင်းပတ်နောက်ပိုင်းဩဂုတ်လ22ရက်နေ့မှာရိုဟင်ဂျာတွေနေရပ်ပြန်ရေးနှစ်နိုင်ငံသဘောတူညီထားပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကဒုက္ခသည် 12,000 ကျော်ရဲ့အမည်စင်းတွေကိုမြန်မာဘက်ကိုပေးပို့ထားတဲ့အထက်မှာမြန်မာနိုင်ငံဘက်ကတော့ 3,500 ကျော်ကိုသာအတည်ပြုထားသေးတာဖြစ်ပါတယ်မြန်မာဘက်ကထွက်ပြေးသွားတဲ့သူတွေကိုလက်ခံမယ်လို့ပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့အခုချိန်ထိလက်မခံသေးပါဘူးရှင်အမေရိကန်မြန်မာကုန်သွယ်ရေးမြင့်တင်ဖို့အမေရိကန်နိုင်ငံသားရေးဌာနစီးပွားရေးလုပ်ငန်းများဆိုင်ရာလက်ထောက်နိုင်ငံသားရေးဝန်ကြီးမနီရှာစင်ဟာမြန်မာနိုင်ငံကို9ရက်ကြာခရီးစဉ်ရောက်နေပါတယ်။ဝန်ကြီးစင်ရဲ့ခရီးစဉ်အတွင်းမြန်မာအစိုးရအဖွဲ့ဝင်တွေထိပ်တန်းစီးပွားရေးလုပ်ငန်းရှင်တွေနဲ့ဤပညာဆိုင်ရာစွန့်ဦးတီထွင်သူတွေနဲ့တွေ့ဆုံဖို့ရှိပါတယ်။ဒါအပြင်ဩဂုတ်လ20ရက်နေ့မှာကျင်းပမယ့်မြန်မာ-ဂျပန်-အမေရိကန်ယင်းနှီးမြှုပ်နှံမှုဆိုင်ရာဆွေးနွေးပွဲကိုဝန်ကြီးစင်တက်ရောက်အမှာစကားပြောကြားဖို့ရှိပါတယ်ရှင်။စပိန်နိုင်ငံရေရင် Open Arms ဟာဘီကင်းလုံခြုံမှုရှိရှိနဲ့စိုက်ကပ်နိုင်ဖို့အပူတပြင်းစူးစမ်းနေတဲ့အချိန်မှာပဲကယ်ဆယ်ထားတဲ့ရွှေပြောင်းအခြေချသူတွေကအများပြားဟာတနည်းငယ်နေနေတော့ကတော့ကယ်ဆယ်ရေးရေရင်ပေါ်ကနေမြေထဲပင်လယ်ကိုခုန်ချပြီးအီတလီနိုင်ငံလမ်ပီဒူဆာကျွန်းစီကိုဥတီပြီးတော့ရေကူးသွားခဲ့ကြပါတယ် Open Arms ကယ်ဆယ်ရေးရေရင်ပေါ်ကဝန်ထမ်းတွေကလည်းပင်လယ်ထဲကိုလိုက်ပါခုန်ချခဲ့ပြီးရွှေပြောင်းအခြေချသူတွေကိုတင်မောပေါ်ပြန်ပြီးတော့ခေါ်ယူကယ်ဆယ်ခဲ့ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတက္ကမြို့တော်ကဆင်းရဲသားရပ်ကွက်မှာမိကြီးကျယ်လောင်ပြီးလူထောင်ပေါင်းများစွာဥိမ်မဲ့သွားပါတယ်။တဲပေါင်းအလုံး950လုံးဝလောင်ကျန်းသွားခဲ့ပြီးတော့အလုံး1200လောက်ပျက်စီးသွားပါတယ်။အိမ်ငှားနဲ့နေထိုင်သူ3000လဲအိုးမဲ့အိမ်မဲ့ဖြစ်သွားတဲ့အကြောင်းအစိုးရကဖော်ပြပေမဲ့သတင်းမီဒီယာတွေမှာတော့အနည်းဆုံး1000လောက်တချို့သတင်းတွေမှာ5000လောက်အထိရှိတဲ့အကြောင်းရည်နေကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်ခွန်ညိုပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကမိုင်းအင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00-9:00အထိဖိုင်းလိုမီတာ30.40-48တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအစဉ်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.